ရည်ခဲ့တဲ့အင်္ဂါနေ့မှာမြမအိန္ဒိယထိုင်းအစိုးရကသူတို့နိုင်ငံတစ်ခွန်းရှိစိုက်ပျိုးရေးလုပ်ငန်းတွေမှာတွင်တွင်ကျယ်ကျယ်အသုံးပြုနေတဲ့ Glyphosate မြေရိုင်းသတ်ဆေးအပြင် Paraquat နဲ့ Chloroplast လို့ခေါ်တဲ့ပိုသတ်ဆေးနှစ်မျိုးကိုလာမယ့်ဒီဇင်ဘာလ1ရက်နေ့ကစပြီးအသုံးပြုခွင့်ပိတ်ပင်တော့မယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ။တောင်သူလယ်သမားတွေနဲ့ရောင်းချသူတွေလက်ထက်မှာကြာရှိနေတဲ့ပိုသတ်ဆေးတွေကိုကင်တွဲဖြည့်ရှင်းဖို့အတွက်စိုက်ပျိုးရေးဝန်ကြီးဌာနကစီစဉ်မယ်လို့ပြောပါတယ်။ Glyphosate မြေသတ်ဆေးကြောင့်ကင်ဆာရောဂါဖြစ်ပွားနိုင်တယ်လို့အမေရိကန်ပြည်ထောင်စုပါဝင်ကျင်ကာကွယ်ရေးအဖွဲ့ကပြီးခဲ့တဲ့ဩဂုတ်လမှာကြေညာခဲ့ပြီးဂျာမနီနိုင်ငံကလည်းဒီဆေးကိုပိတ်ပင်တော့မယ်လို့စက်တင်ဘာလမှာကြေညာခဲ့ပါတယ်။ Paraquat ပိုသတ်ဆေးကိုတော့အစိတ်ပြင်းလွန်းတဲ့အတွက်ဥရောပတိုင်းမှာ2009ခုနှစ်ကတည်းကပိတ်ပင်ထားပါပြီ။ဗီယက်နမ်မှာ2019ခုနှစ်ကပိတ်ပင်ခဲ့ပါတယ်။မလေးရှားနိုင်ငံမှာတော့ဒီနှစ်ကုန်မှာပိတ်ပင်မယ်လို့ကြေညာထားပါတယ်ခင်ဗျာ။ဒီဆေးကိုရှူရှိုက်မိသူတွေဟာချက်ချင်းသေဆုံးနိုင်ပါတယ်။ Chloroplast ပိုသတ်ဆေးကတော့ကလေးတငယ်တွေရဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုကိုနှေးကွေးစေတယ်လို့သူတည်သနာပြုချက်တွေအရာသိရပါရခင်ဗျာ။စိုက်ပျိုးရေးအဖွဲ့ကြီးတချို့နဲ့ပညာရှင်တချို့ကဒီပိုသတ်ဆေးတွေဟာအသိပီးအန္တရာယ်မရှိပါဘူး။အခုလိုပိတ်ပင်လိုက်မယ်ဆိုရင်စိုက်ပျိုးစရိတ်တွေအကြီးအကျယ်တိုးတက်ကုန်ကြလိမ့်မယ်ဆိုပြီးကန့်ကွက်နေကြတာလည်းရှိပါတယ်။ဒါဟာပိုသတ်ဆေးရောင်းတဲ့စီးပွားရေးသမားတွေရဲ့အကျိုးစီးပွားကိုကာကွယ်တာဖြစ်တယ်လို့တချို့ကဝေဖန်ပါရခင်ဗျာ။မြန်မာနိုင်ငံကစိုက်ပျိုးရေးလုပ်ငန်းတွေမှာဟောပိုသတ်ဆေးတွေကိုဘယ်လိုသုံးစွဲနေကြပါသလဲ။ ERI တိုင်းကန်ကြီးတောင်မြို့နယ်ကြားကြောင်ကြေးရွာမှာလေအိက30စိုက်ပျိုးနေတဲ့လက်သမားဦးဝင်းထွန်းကသူတို့ဒေသမှာတော့မြမဩဘာဆိုတဲ့ပိုသတ်ဆေးတစ်မျိုးကိုပဲအဓိကထားသုံးဆွဲနေကြတယ်လို့ပြောပါတယ
်။မြမဩဘာထုတ်တာပဲအသုံးများတယ်ကိုပမာသာနဲ့လေးတူတာမြမဩဘာလို့ကြီးထားတယ်။ကျွန်တော်တို့လေထဲမှာဖန်နံကတော့ဟိုစပားကိုအပင်လေးဖြူပြီးတော့ပြတ်ကြတယ်။ကျွန်တော်အင်္ဂလိပ်လို့ဆိုလို့ပြောချင်းအဲ့နှစ်လပိုင်းမှာကုန်းတကုန်းပါပေါ့ကွယ်။အဲ့ဒီအချိန်တော့မတော့ရတဲ့လေလာဘာကောင်းကောင်းဆိုသူကရှိကြတာဟိုအဲစပားတလားမသူ့ရောင်လေးကညိုတူတူနဲ့အပြားလေးအဲဒီကောင်ကျတော့အရွက်ကိုဖြူသွားအောင်ခိုက်တာကို
လက်သမားတွေဟာအာနိသင်ကိုအတိအကျမသိပဲဒီပိုသတ်ဆေးကိုမိမိသဘောနဲ့မိမိကောင်းမဲ့ထင်တယ်လို့တုံးဆွဲနေကြတဲ့အတွက်မူးမော်ပြီးဆေးဟုန်ဆေးကန်ရောက်ကြသားတွေလည်းရှိတယ်လို့ဆိုပါရခင်ဗျာ
20စီဆိုလို့ပြောချင်ဘူးဒီလေးကလန်တဘောအဲ့လိုမျိုးလေတချို့ကျတော့စပားကိုအဲ့လိုအဖြည့်စီတအားများလို့ရှိရင်အဲ900စီစီပါတယ်ဗလေးလုံးကိုဒီလေးကလာဝင်တဲ့ဘုံ၅လုံးတော့ပဲဆက်ပြီးချင်းရင်ချင်းကြရဲကလေးတွေကလေဆေးများလို့ပြီးလို့ရှိရင်ဘိုးတော့ထိခိုက်မှုရှိတယ်ဒါပေမဲ့လူလည်းအဲ့ဒီဆေးကိုအားများများဆက်ပြီးချင်းလို့ပြီးလို့ရှိရင်ညနာနှာခေါင်းပိတ်တော့ဘာလို့မပါပဲချင်းပြီးရလူတွေဆိုအဲ့ဒီမူးကဝေးတာတွေကလေဖြစ်တယ်ကိုဒီဘက်ဒီမှာလေလက်တော့ရတဲ့နှာခေါင်းဆိုအဲ့ဒါမတော့လို့ပြီးလို့ရှိရင်သူကလက်တွေပူတာတော့ဘာလို့ဖြစ်တတ်တယ်အချို့ကဒီလိုချင်းနဲ့အဲ့လိုကိုယ်လုံးတွေပါပြီးပေါ့ဖိတ်ကြတော့ဘာလို့ဖြစ်လို့ပြီးလို့ရှိရင်ကိုယ်လုံးတွေအဖုတွေထွက်တယ်ရှားတယ်အဲ့ဒါမျိုးဖြစ်တယ်ဖြည်းဖြည်းမျိုးရရှိရင်ခေါင်းနဲ့မူးတာတို့ခေါင်းနဲ့ကြိုက်တာတို့ဖြစ်တယ်အခုနောက်ပိုင်းကဒါပူဆိုးလာတယ်အခုနောက်ပိုင်းကခန္ဓာကိုယ်အစိတ်သားတော့သူကအတက်နိုင်ဆုံးသူ့ကိုမထိအောင်သုံးမှထိလို့အဲဆက်ထားတဲ့အရည်ဒီသူ့ပလင်းရအရည်တော့မဟုတ်ဆက်ထားတဲ့အရည်ထိလို့ရှိတယ်ကျွန်တော်တို့ကိုယ်တွေရားတာတို့အဲ့လိုပူတာတို့တွေဖြစ်တယ
်ပုသတ်စီကြောင့်ငါးတွေမွေတွေတေဆုံးတွေရှိတယ်လို့လည်းပြောပါတယ
်ငါးတော့ပေးတယ်ကိုဖလန်ကြိုက်လို့အဲဆိုတော့ကျွန်တော်ပြောတဲ့ပိုးမျိုးလေးကြိုက်လို့ဆိုပြီးတော့ကျွန်တော်ဖြန်းတာဟိုဖြန်းတော့တော့မတည်ဘူးပေါ့ကျွန်တော်လည်းနာဒနေမနဲ့မိုးလေးလို့ထွက်လိုက်ကြည့်လိုက်ကြည့်ရောအဲ့လိုပဲမိုးကပေးတာကိုကျွန်တော်ရေမွေလေးလေးအဲ့လေထဲဖြတ်ပြီးရေမွေကလေးအဲ့လေကစင်းထဲမှာရှိတဲ့မရှိတဲ့အစအကုန်ထွက်လို့ချောင်းထဲတွေပါကြီးကျသွားရင်တော့အဲ့ချောင်းရုပ်ရှိတဲ့ငါအကုန်ပေး
တောင်လူလန်သမားအကျိုးဆောင်ကွန်ရက်တာဝန်ကဥဇော်ရန်ကမြမတောင်လူလန်သမားတွေဟာဘုသူတ္တနဲလွန်းနဲလို့ဝေဖန်ပါတယ
်ပညာရေးရောအသိဉာဏ်ကြွယ်ဝမှုရောဟာနိုင်ငံတကာရဲ့ရည်ရင်ပေပေနဲ့ဆိုရင်လေအားနဲ့လေခင်ဗျာအဲ့တော့သူတို့ကစပားဆိုင်ကျိုးတာတို့လို့ဟင်းသီးဟင်းသီးဆိုင်တာတို့လို့နေရာမှာအဲသူတို့ကအကျိုးမြတ်ရရင်ပြီးရောဆိုတဲ့ဟာပဲသူတို့အားထားတယ်အဲ့ဒါကိုပဲအအောင်ဆိုင်တဲ့အတွက်ဒီဘေးဘက်ဆိုးကျိုးတို့ဘာလို့ဆိုတာကိုသူတို့တော်တော်များများမစင်စားဘူးစားသုံးသူတွေကိုထိခိုက်မှာတို့လို့နိုင်ငံတကာကိုတင်ပို့တဲ့ကုန်တွေအကုန်လုံးကဟိုကျွန်တော်တို့ရေသွေးနှိပ်ကြပါပြီးတော့ရက်ပေါ့နော်ဟိုပယ်ချခံမှာတို့လို့လက်မခံတာတို့လို့မစင်စားတဲ့အတွက်အဲတော်တော်ကိုကျွန်တော်တို့ပြဿနာအကြီးတက်နေ
လက်သမားဦးဝင်းထွန်းကလည်းအစိုးရအနေနဲ့လိုအပ်တဲ့ပိုသတ်ဆေးဝါးနဲ့ဤပညာကိုထိထိရောက်ရောက်ဖြန့်ဖြူးပေးနိုင်မယ်ဆိုရင်သူတို့လက်သမားတွေအနေနဲ့အင်မတန်ဝမ်းသာရမှာပဲလို့အကြံပြုပါရခင်ဗျာ
ကျိုးရနေပြီးတော့ဗောနော်ဒီဥစ္စာတွေကိုသုံးဆွဲပုံသူတို့အကုန်လုံးအခုစကားဆိုင်ကမှာအစဗောနော်အဲ့လိုနီးစင်ကလေးပေးရင်တော့လက်သမားတွေကပုံပြီးအချိန်ကြီးတာဗောအခုကဒီကလက်သမားတွေကကိုယ်ကဘယ်လိုပြောမလဲကိုဟာနဲ့ကိုစိတ်ကူးနဲ့ကိုအဲ့လိုလုံနေကြတဲ့လူတွေပဲများတယ်
တချို့ဒေသတွေမှာတော့အစိုးရကပညာပေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့သူကြားသိရကြောင်းလဲဦးဝင်းထွန်းကပြောပါတယ
်ကျွန်တော်တို့ကတော့မရှိတာတချို့နေရာကျအဲ့လိုအစည်းအဝေးခေါ်တဲ့ကိုယ်ကသူတို့ကိုခေါ်ပြီးတော့သူတို့ပုံစံတွေရောအခုတောင်းဆွဲပုံတွေရောအခုပြောပြတယ်ရှင်းပြတယ်ကျွန်တော်ကအဲ့လိုမရှိဘူးသူများပြောတဲ့ကြားနဲ့ပဲလုပ်နေရတာပေါ့နော်ဘူးနေနေများကြားမယ်ဆိုဆင်းနေများချလိုက်ဒီကောင်ကြီးမှာပဲဆိုပြီးအဲ့လိုများများလုပ်ပြီးတော့အဲ့ဒီလိုပဲလုပ်နေကြတဲ့လူတွေများတယ်ပေါ့
ဦးစော်ရန်ကတော့ဒီကနေ့စိုက်ပျိုးရေးလုပ်ငန်းတွေမှာပို့တာဆေးတွေကိုမစင်မကျင်တုံးဆွဲနေတာဟာအင်မတန်အန္တရာယ်ကြီးမာတဲ့အတွက်အစိုးရကအခုတည်းပို့ပြီးဆောင်ရွက်ပေးစီခြင်းနဲ့လို့ RFA ကိုပြောပါတယ်မြန်မာနိုင်ငံမှာတုံးဆွဲနေတဲ့ပို့တာဆေးတွေနဲ့ပတ်သက်ပြီးလယ်ယာစိုက်ပျိုးရေးဝန်ကြီးဌာနလက်အောက်ခံစိုက်ပျိုးရေးဦးစီးဌာနတည်နှံကာကွယ်ရေးဌာနကညွှန်ကြားမှုဦးအောင်ကျော်ဦးရဲ့ပြောစကားတွေကိုရှေ့ပတ်မှာတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ